Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရွှေလန်းချမ်းမြေကြပါစေ view American တန်ကနေ2018ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ line number 24 50 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ website စာမျက်နှာ burmese.voenews.com မှာတော့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်စမိုးရွာခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းရင်ချင်းတိုင်းနဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါဆော်ဒီတဲ့တော့ဂျမောခါရှော်ကီအသက်ခံရတဲ့ဖြစ်ရပေါ်ပြင်သစ်နဲ့ဂျာမီတို့ကပြစ်တင်ရှုတ်ချလိုက်ပါတယ်မြန်မာနိုင်ငံမျိုးသားပြန်လည်တင့်မြတ်ရေးမှာတာဝန်ခံမှုနဲ့တွဲဆုံဆွေးနွေးဖို့ရည်ကြီးတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒုက္ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံဒေသတချို့မှာမိုးကြီးနိုင်ကြောင်းသတိပေးချက်ထုတ်ပြန်ထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတော်ရဲမှာတော့လူတွေအများပြအိုးအိမ်မဲ့ဖြစ်နေရတဲ့ရည်မြင့်နိုင်ငံမှာပြည်ရင်းသုံးငွေတန်ဖိုးရော့ကျနေတာကြောင့်ဘလို့အကျိုးဆက်တွေဖြစ်ပေါ်နိုင်ပါတယ
် If this situation persists we could see an additional 3.5 million severely insecure Yemenis
လူတန်ဖိုးများစွာအစာရေးစားငတ်မှုခေါင်းမမှုဘေးကြုံရဖို့ရှိနေတယ်လို့ကမ္ဘာစံတိုက်ခါအဖွဲ့ရဲ့ပြောခွင့်ရသူကသတိပေးလိုက်တာဖြစ်ပါတယ်သတင်းလောကတင်ဆက်တဲ့အခါမှာအကြောင်းစုံကိုနားဆင်ရပါမယ်အဲ့ဒါအပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကဏ္ဍ American Indian ကြောင့်အင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရိုက်လေးလိုက်အစီအစဉ်တွေကိုလည်းပြန်လည်ထုတ်လွှင့်သွားပြီးရှိပါတယ်အခုရေဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ရုံးနဲ့မှာဆော်ဒီသတင်းတော့ဂျမောခါရှော်ဂီအသက်ခံရတဲ့ပေါ်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကပြစ်တင်ရှုတ်ချလိုက်ပါတယ်ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးယွန်းအီဗစ်လိုဒရီယန်ကခါရှော်ဂီတည်ဆုံရတာဟာဘယ်သူမှတာဝန်ရှိတယ်ဆိုတော့ဖော်ထုတ်ဖို့စစ်စစ်ဆက်ဆက်နဲ့အပြင်းထန်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ပါလို့စနေနေ့ကတောင်းဆိုပါတယ်လူသက်မှုအတွက်ပြည့်စုံသူတွေကိုလူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့လည်းပြည်သူ့ဝန်ကြီးလူဒရီယန်ကပြောပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့နိုင်ငံသားရေးဝန်ကြီးဟိုက်ကိုမားစ်တို့ရဲ့စနေနေ့ကပူးတွဲထုတ်ပြန်ချက်ထက်မှလည်းဒီသေဆုံးမှုကိုဖြစ်နိုင်တဲ့များအပြင်းထန်ဆုံးအုံလုံးတွေနဲ့ပြစ်တင်ရှုတ်ချကြောင်းပြောထားပါတယ်။ခါရှော့ဂီသေဆုံးတဲ့ဖြစ်ရအသေးစိတ်တွေနဲ့ဆက်လင့်ပြီးဆော်ဒီအာရေဗျကပီးယားဘက်ကပွင့်လင်းမြင်တာမှုကိုမပြုလို့မျှော်လင့်ကြောင်းနဲ့လက်ရှိပြောထားတာတွေဟာလုံလောက်မှုမရှိဘူးလို့ဝန်ကြီးချုပ်မာကဲလ်နဲ့နိုင်ငံသားရေးဝန်ကြီးမားစ်တို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်မာကဲလ်ကအခုချိန်အထိဘာကိုမှရှင်းလင်းပြောဆိုထားတာမရှိသေးပါဘူးရှင်းလင်းပေးဖို့လိုအပ်ပါတယ်လို့ပြောပါတယ်ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းခါရှော့ဂီတည်ဆုံးတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပတ်သက်တဲ့အခြေအနေတွေဟာတိတ်ကိုစိုးရိမ်ပူပန်စရာကောင်းတယ်လို့ဆိုပြီးစစ်ဆက်ကြနာပြီးယုံကြည်ရလောက်တဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံလန်းစစ်ဆေးမှုလုပ်ဖို့တောင်းဆိုပါတယ်အော်တိုဘလာနှစ်ရက်နေ့ကစော်ဒီကောင်စစ်ရုံးနဲ့ကိုဝင်သွားတဲ့ခါရှော့ဂီဟာယုံထဲမှာသူနဲ့တွေ့တဲ့လူတွေနဲ့စကားပြောပြီးတဲ့နောက်အပြန်အလှန်စကားများထိုးကြိတ်ကြရင်တည်ဆုံသွားတယ်လို့ဆော်ဒီအာရေဗျကတောက်ကြနေမှာကြေညာထားပါတယ
်။ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့နှစ်ဦးရဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲဟာလာမယ့်နှစ်အစောပိုင်းမှာဖြစ်ဖို့အလားအလာရှိကြောင်း American အစိုးရအဆင့်မြင့်တာဝန်ရှိသူတဦးကတောက်ကြနေမှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပခဲ့တဲ့ပထမဆုံးအကြိမ် American နဲ့မြောက်ကိုရီးယားကောင်းဆောင်နှစ်ဦးရဲ့မကြုံစဘူးထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာအခုလိုဒုတိယကြိမ်မြောက်တွေ့ဆုံကြဖို့နှစ်ဖက်ညှိနှိုင်းနေကြတာပါကောင်းဆောင်နှစ်ဦးအနေနဲ့လာမယ့်နှစ်အစောပိုင်းအချိန်တစ်ချိန်လောက်မှာတွေ့ဆုံဖို့အလားအလာရှိတယ်လို့ American အစိုးရတာဝန်ရှိသူတဦးကသတင်းတောက်တွေကိုပြောပါတယ်နောက်တစ်ကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွင်း Nuclear Short ချရေးကိစ္စအတွက်ကြီးမားတဲ့ခြေလှမ်းအဆင့်လှမ်းနိုင်ဖို့အခြေခံသဘောတူညီချက်တွေချမှတ်နိုင်ရေးအတွက်သူနဲ့အဆင့်တူမြောက်ကိုရီးယားထိပ်ပိုင်းတာဝန်ရှိသူနဲ့မကြခင်တွေ့ဆုံဖို့မျှော်လင့်ထားကြောင်းလဲအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကတောက်ကြနေကပြောပါရယ် Mexico နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင် VOA American အတန်လွင့်ဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာလဲဝန်ကြီး Pompeo ကမကြသေးခင်ကမြောက်ကိုရီးယားကိုတွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ပြောပြခဲ့ပါရယ်ပြီးခဲ့တဲ့နှစ်ပတ်ကမြောက်ကိုရီးယားကောင်းဆောင် Kim နဲ့တွေ့ဆုံစဉ်မှာပထမအကြိမ်ထိပ်သီးဆွေးနွေးပွဲမှာ Trump ကိုပေးခဲ့တဲ့ကတိတွေအတိုင်းသူအနေနဲ့လိုက်နာဆောင်ရွက်ခဲ့ကြောင်း Kim ကသူ့ကိုပြောပြခဲ့တယ်လို့ဝန်ကြီး Pompeo ကပြောပါတယ်။လာမယ့်သတင်းပတ်အတွင်း American ပြည်ထောင်စုကိုမြောက်ကိုရီးယားအစိုးရအဆင့်ခေါင်းဆောင်တဦးလာရောက်လိမ့်မယ်လို့အထူးမျှော်လင့်ထားတယ်လို့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲရလဒ်တွေကိုဆက်ပြီးအကောင့်ထည့်ဖော်ဖို့သူနဲ့အဲ့ဒီမြောက်ကိုရီးယားဝန်ကြီးတို့ဆက်လက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့ Mike Pompeo ကဆိုပါတယ်ရှင်။
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုလူထုဆန္ဒခံယူပွဲအသစ်တစ်ခုပြန်လုပ်ဖို့တောင်းဆိုပြီးစနေနေ့ကလူထောင်ပေါင်းများစွာလန်ဒန်မြို့လယ်ကောင်မှာခြေတက်ဆန္ဒပြကြပါတယ်ပြည်ထောင်နှုတ်ထွက်ရေးအတွက်အစိုးရနဲ့ EU အကြားသဘောတူညီချက်မှာ လူထုသဘောထားအမြင်ပါဝင်ခွင့်ရရေးဆန္ဒပြပွဲစီစဉ်သူတွေကတောင်းဆိုကြတာပါ2016ခုနှစ်ကလုပ်တဲ့လူထုဆန္ဒခံရပွဲမှာထောက်ခံမဲ့အများစုနဲ့နှုတ်ထွက်ရေးအတည်ဖြစ်ထားပေမဲ့လည်းအဲ့ဒီအချိန်ကတည်းကဆိုရင်နှုတ်ထွက်တဲ့အတွက်ဆုံးရှုံးနစ်နာမဲ့ငွေကြေးပိုင်းနဲ့ရှုပ်ထွေးမှုဆိုင်ရာအချက်လက်အသစ်တွေထွက်လာတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်ဆန္ဒပြပွဲမှာပါဝင်မဲ့ပြည်ထောင်နိုင်ငံတဝန်းကတက်ကြွလှူရှားသူထောင်ပေါင်းများစွာကိုဗစကားအစီ250လောက်နဲ့လန်ဒန်မြို့ကိုပို့ပေးခဲ့ပြီးပါဝင်သူ9သိန်းကျော်တယ်လို့ပွဲစီစဉ်သူတွေကခန့်မှန်းပါတယ်ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေကတော့လူထုဆန္ဒခံရပွဲထပ်လုပ်ဖို့ကိစ္စကိုပယ်ချထားပါတယ်ပြည်ထောင်နိုင်ငံဟာ2019ခုနှစ်မတ်လ29ရက်နေ့မှာ EU ကနေခွဲထွက်ဖို့ရည်သတ်မှတ်ထားပေမဲ့နှုတ်ထွက်ရေးဆိုင်ရာစစ်ဆေးညှိနှိုင်းတာတွေမှာသဘောတူညီချက်မရပဲဖြစ်နေတာပါအထူးသဖြင့်အိုင်ယာလန်သမ္မတနိုင်ငံနဲ့မြောက်ပိုင်းအိုင်ယာလန်အကြားအနာဂတ်မှာဖြစ်လာမယ့်နေဆက်ကိုသတ်မှတ်တဲ့အပေါ်ညှိနှိုင်းလို့မရသေးပါဘူးအဲ့ဒီနေဆက်ဟာ EU တွေကနေပြည်ထောင်နှုတ်ထွက်ပြီးတဲ့နောက် EU နဲ့ United Kingdom အကြားကုန်းပိုင်းနယ်နိမိတ်ထိစပ်တဲ့တခုတည်းသောနေရာဖြစ်လာမှာပါအိုင်ယာလန်သမ္မတနိုင်ငံက EU အဖွဲ့ဝင်ဖြစ်ပြီးမြောက်ပိုင်းအိုင်ယာလန်ကတော့ UK ထဲမှာပါနေတာကြောင့်ဖြစ်ပါတယ်
။ရုရှားနိုင်ငံနဲ့ချုပ်ဆိုထားတဲ့တာလက်ပစ်နျူကလ িয়ার တပ်ဖွဲ့များ INF သဘောတူစာချုပ်ကိုရုရှားကချိုးဖောက်တဲ့အတွက်နှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့ရုရှားကဘလို့ချိုးဖောက်တယ်ဆိုတဲ့အသေးစိတ်တွေကိုတော့မပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့အဲ့ဒီအချိန်ဆိုဗီယက်ပြည်ထောင်စုတို့ကြား1989ခုနှစ်ကချုပ်ဆိုထားတဲ့ INF The Board to စာချုပ်ဟာအမေရိကန်နဲ့ဥရောပနဲ့အရှေ့ပြားဒေသတွေကမဟာမိတ်တွေရဲ့လုံခြုံရေးကိုအကာအကွယ်ဖြစ်စေဖို့ချုပ်ဆိုထားတာပါဒီစာချုပ်အရမိုင်300ကနေ3400အထိရောက်နိုင်ပြီးမြေပြင်ကနေပြစ်လွတ်လို့ရတဲ့ cruise ဒုံးကျည်တွေပိုင်ဆိုင်တာထုတ်လုပ်တာဒါမှမဟုတ်စမ်းသက်တာမလုပ်ရဘူးလို့အမေရိကန်နဲ့ရုရှားတို့ကိုပိတ်ပင်တားမြစ်ထားတာပါ Nevada ပြည်နယ် Elko မြို့မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းသမ္မတ Trump ကသဘောတူစာချုပ်ကိုရုရှားကချိုးဖောက်ထားပါတယ်ဒါကိုသူတို့ချိုးဖောက်လာတာနှစ်ပေါင်းများစွာရှိနေပါပြီ Nuclear သဘောတူစာချုပ်ကိုချိုးဖောက်ပြီးကျွန်တော်တို့လုပ်ခွင့်မရှိတဲ့လက်နက်တွေကိုသူတို့ထုတ်လုပ်တာမျိုးကျွန်တော်တို့လက်ခံမှာမဟုတ်ပါဘူးလို့ပြောပါတယ်ရှင်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီရကနေတနင်္ဂနွေနေ့ဖက်သတင်းတွေကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာမျိုးသားပြန်လည်တင်းမြတ်ရေးအတွက်အရေးကြီးတဲ့အဓိကအချက်နှစ်ချက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အားလုံးပါဝင်ပြီးတွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bergner ကပြောလိုက်ပါတယ်။တာဝန်ယူမှုတာဝန်ခံမှုရှိဖို့တဲ့ပထမခြေလှမ်းကတော့ယုံကြည်စိတ်ချရတဲ့အချက်လက်တွေစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းအော်တိုဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ် Bergner ဟာမြန်မာနိုင်ငံကအော်တိုဘာလ10ရက်နေ့ကနေ20ရက်နေ့အထိတွားရောက်ပြီးတဲ့နောက်ခီးစဉ်အစုံမှအခုလိုထုတ်ပြန်ပြောဆိုတာပါမြန်မာအစိုးရပြင်သက်ဆိုင်သူအားလုံးအနေနဲ့လည်းအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဒုက္ခရောက်နေသူအရသာအားလုံးရဲ့အကျိုးအတွက်အပြုသဘောဆောင်ဆွေးနွေးအဖြစ်ရှာဖို့တိုက်တွန်းပါတယ်ညီညာရေးနဲ့စစ်မှန်တဲ့နိုင်ငံရေးတွဲဆုံဆွေးနွေးမှုတွေကနေဒီပြဿနာတွေကိုပြောဆိုဆွေးနွေးမှာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်အထူးကိုယ်စားလှယ်ဘာကနာရဲ့ခီးစဉ်တွင်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရအဖွဲ့ဝင်တွေစစ်ဖက်ခေါင်းဆောင်တွေဒိုင်းနာလက်နက်ကိုင်အဖွဲ့တွေအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်နဲ့ကချင်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ကြည့်ရှုပါတယ်
။အမေရိကန်ပြည်ထောင်စုက mega millions လို့ခေါ်တဲ့ TCG ဒေါ်လာတန်း1000နီးပါးကိုမနေ့တောက်ကြနေ့ညပိုင်းကဖွင့်ခဲ့ပေမဲ့ပေါက်တဲ့သူတရားမှမရှိတဲ့အတွက် T ရဲ့စုကြီးဟာဒေါ်လာ1 billion ကျော်ရှိသွားပါပြီ။ကမ္ဘာသမိုင်းမှာ TCG အများဆုံးဖြစ်လေမှတ်တမ်းဝင်သွားပါတယ်။လာမယ့်အင်္ဂါနေ့ T ဖွင့်ချိန်မှာပေါက်ခဲ့တဲ့သူတွေရှိရင်တော့စုစုပေါင်းပထမစုကြီးငွေတန်ဖိုးဟာဒေါ်လာ 1.6 ဘီလီယံရှိသွားမယ်လို့ခန့်မှန်းထားပြီးနောက်ထပ် T အမျိုးအစားတစ်ခုဖြစ်တဲ့ Powerball T တုံးကတော့အများဆုံးဖြစ်ခဲ့တဲ့2016ခုနှစ် January 13ရက်နေ့မှာဖွင့်ခဲ့တဲ့ T စုကြီးဒေါ်လာ 1.5 ဘီလီယံတန်ဖိုးစံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ Mega Millions ထီစုဈေးထဲမှာအရင်အများဆုံးဖြစ်ခဲ့တဲ့တန်ဖိုးဟာဒေါ်လာ656တန်းဖြစ်ပြီး2012ခုနှစ်မတ်လတုန်းကဖြစ်ခဲ့တာပါအခုလိုမီဂါမီလီယံစ်ရဲ့ထီစုတန်ဖိုးဟာကမ္ဘာစံချိန်ကိုပြိုင်ဘက်ကင်းကင်းထူးထူးခြားခြားချိုးနိုင်ခဲ့တဲ့အတွက်အလွန်ကိုအံ့ဩသင့်မိကြောင်းနဲ့စိတ်လှုပ်ရှားမိကြောင်းမီဂါမီလီယံစ်ထီစုဌာနအကြီးအကဲကပြောပါတယ်တောက်ကြနေကထွက်တဲ့မီဂါမီလီယံစ်ထီနံပါတ်အတွက်ပေါက်တဲ့သူတအူးမှမရှိပေမဲ့လေဒေါ်လာစုချေးတန်းတန်နဲ့ဒုတိယစုကိုတော့ပေါက်တဲ့လက်မှတ်ပေါင်း15ဆောင်ရှိခဲ့ပါတယ်ရှင
်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပြိုင်ပွဲပွဲစဉ်6ကိုအသင်းအများစုကစားပြီးသွားချိန်မှာအမှတ်ပေးစရာထိတ်ဆုံးကမန်စီးတီးအသင်းနိုင်ပွဲဆက်ရပြီးချယ်လ်စီနဲ့လီဗာပူးတို့အဆင့်ပြောင်းသွားပါတယ်မန်စီးတီးအသင်းဟာအင်္ဂွင်မှာဘန်လီကို9ဂိုးဂိုးမရှိနဲ့အပြတ်သက်အနိုင်ရပြီး6ကွာချချက်23ဂိုးအသာရထားပါတယ်ဒါကြောင့်လည်းဒုတိယနေရာကလီဗာပူးနဲ့23မှတ်ချင်းတူပေမဲ့ရာဂိုး10ဂိုးကွာနဲ့ပထမနေရာကိုဆက်ထိန်းထားနိုင်တာပါလီဗာပူးကတော့အဝေးခွင့်မှာဟက်ဒါစ်ဖီးလ်ကိုတကူးကိုမရှိနဲ့နိုင်ပါတယ်။ချယ်လ်စီအသင်းကအင်္ဂလန်မှာမန်ချက်စတာယူနိုက်တက်အသင်းကိုပထမပိုင်းမှာတကူးရပြီးဦးဆောင်ကစားပေမဲ့ဒုတိယပိုင်းမှာ2ဂိုးဆက်တိုက်ပေးလိုက်ရပြီးပွဲပြီးကနေနာကျင်အချိန်ပိုအတွင်းမှာမှခြေပါဂိုးသွင်းနိုင်တဲ့အတွက်တစ်ဖက်2ဂိုးစီနဲ့တည်ကြသွားတာကြောင့်မန်စီးတီးလီဗာပူးတို့နဲ့နှစ်ဖက်နှစ်မှတ်စီခွာသွားပြီးတော့21မှတ်နဲ့တတိယနေရာရောက်သွားပါတယ်။တခြားပွဲတွေမှာတော့စပါးကဝက်ဆမ်ကိုအဝေးခွင့်မှာတကူးကိုမရှိ၊ဘရိုက်တန်ကနူကာဆယ်ကိုအဝေးခွင့်မှာတကူးကိုမရှိ၊ကာဒစ်စီးတီးကဖူလမ်ကိုအင်္ဂလန်မှာ၄-2ဝက်ဖူကဝူးဗ်စ်ကိုအဝေးခွင့်မှာနှစ်ဂိုးကိုမရှိနဲ့အသီးသီးနိုင်ပါတယ်။ဘိုးမော့သ်နဲ့ဆောက်သမ်တန်ကတော့ဘိုးမော့သ်ကွင်းမှာဂိုးမရှိသေးကြပါတယ
်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်မှာတောက်ကြနေကအရှိန်ပြင်းပြင်းမောင်းလာတဲ့ရထားတိုက်မှုကြောင့်လူပေါင်းများစွာတေဆုံးခဲ့တဲ့ဖြစ်ရပ်အတွက်သူတို့မှာတာဝန်မရှိဘူးလို့ရထားပို့ဆောင်ရေးတာဝန်ရှိသူတအူပြောကြားခဲ့တဲ့အပေါ်တည်ဆုံးခဲ့သူတွေရဲ့မိသားစုဆွေမျိုးတွေမကြေမနက်ဖြစ်ပြီးစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံရဲ့မကြာသေးခင်နှစ်တည်းအတွင်းရထားတိုက်မှုတွေထဲမှာဒီတစ်ကြိမ်ဟာအဆိုးရွားဆုံးဖြစ်ပါတယ်။ပန်ဂျပ်ပြည်နယ်အမရစ်ဆာမြို့စင်ဂျေဘုံမှာတောက်ကြနေကကျင်းပခဲ့တဲ့ဟိန္ဒူဘာသာရေးပွဲတော်မှာစုဝေးနေတဲ့လူအုပ်ထဲကိုအရှိန်ပြင်းမောင်းနှင်လာတဲ့ရထားကဝင်တိုက်ခဲ့တာဖြစ်ပါတယ်။လူပေါင်း59ဦးသေဆုံးပြီး59ဦးဒဏ်ရာရခဲ့တယ်လို့ပန်ဂျပ်ပြည်နယ်ဝန်ကြီးချုပ်အမရင်ဒါစင်ကသတင်းတောက်တွေကိုစနေနေ့ကအတည်ပြုပြောကြားပါတယ်။ဒါအပြင်ရထားတိုက်မှုဖြစ်စဉ်ကိုစတင်စုံစမ်းနေပြီးအချိန်နောက်ထပ်သတင်းပတ်၄ပတ်ကြာလောက်ကြာမှဖြစ်ကြောင်းပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ရှင်။
တိုင်းပြည်နယ်ကမှဖြစ်နေတဲ့ပူပိုင်းမှုနိုင်ငံရဲ့အခြေအကြောင်းစနေနေ့ညသကောင်ရံအချိန်ကနေနောက်24နာရီအတွင်းမြန်မာနိုင်ငံတော်ကပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာမိုးရွာမယ့်သတိပေးချက်တရက်ကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကစနေည17နာရီခွဲအချိန်မှာထုတ်ပြန်ထားပါတယ်။နေရာစိစိကနေနေရာအနှံ့ပြမိုးထစ်ကြုံရွာပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့သတိပေးထားတဲ့ဒေသတွေကတော့ပဲခူး၊ရန်ကုန်၊အေရာဝတီနဲ့တနင်္သာရီတိုင်းဒေသကြီးတွေ၊ကယားကရင်မွန်ပြည်နယ်တွေဖြစ်ပါတယ်။မြဝကျွန်းမှာမူတမကွေမွန်တနင်္သာရီကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကျပြီးလိုင်းအသင်းနဲ့ကနေလိုင်းကြည့်နိုင်တယ်လို့သတိပေးချက်မှာပြောထားပါတယ်။မိုးသက်လေပြင်းကျတဲ့အချိန်မှာလီတိုင်နှုန်း2.35မိုင်နှုန်းထိရှိနိုင်တယ်လို့ဖော်ပြထားပါတယ
်။ထိတ်တရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ကူတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရင်းမြစ်နိုင်ငံမှာအစာရေးစားငတ်မွခေါမမဲ့ဘေးအနေနဲ့ရင်ဆိုင်ရဖို့ရှိနေသူတန်ပေါင်းများစွာအတွက်အစားအစာအာဟာရဆိုင်ရာရေးပေါ်အစီအစဉ်ကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအပြင်းထန်လှုပ်ဆောင်နေပါတယ်။၃နှစ်ကျော်ကြာတိုက်ပွဲတွေဖြစ်နေတဲ့ကြောင့်စီးပွားရေးနဲ့ကျန်းမာရေးစနစ်တွေပျက်စီးလို့နေပါဖြစ်နေပြီဖြစ်တဲ့အတွက်ရင်းမြစ်နိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ပိုဆိုးလာနေတယ်လို့ WFP ကသတိပေးပါတယ်။ဂျနီဗာကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းတော်ကိုကုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရင်းမြစ်နိုင်ငံဟာကမ္ဘာပေါ်မှာအဆိုးရွားဆုံးငတ်မွတ်ခေါင်းပေါင်းမှုအကျက်တဲနဲ့ရင်ဆိုင်နေရပြီလို့ WFP ကပြောပါတယ်။လူဦးရေရဲ့သုံးမှုနှစ်ပုံလူပေါင်း18တန်းလောက်ဟာနောက်တနက်စားစရာဘယ်ကရမယ်ဆိုတာမသိကြဘူးလို့လည်းWFP အစီရင်ခံစာမှာဖော်ပြထားပါတယ်။စော်ရီဦးဆောင်တဲ့ညွန်မောင်းဖွဲ့ကရီမင်နိုင်ငံရဲ့အရေးပါတဲ့ဟူဒိုင်ဒါစိတ်ကမ်းမြို့ကိုဟူဒီတပုံတွေလက်ထဲကနေပြန်သိမ်းဖို့အရှိန်မြှင့်တိုက်ခိုက်နေတာကြောင့်အခြေအနေတွေပိုဆိုးလာမယ်လို့လည်း WFP ကသတိပေးပါတယ်။ဇွန်လကတည်းကဆိုရင်လူပေါင်း9သိန်းကျော်အိုးအိမ်စွန့်ထွက်ပြေးသွားကြရပြီလို့လည်းပြောပါတယ်။လူအမြောက်များအိုးအိမ်မဲ့ဖြစ်နေချိန်မှာပဲရီမင်နိုင်ငံသုံးငွေကြီးကဆူဆူရွရွရွကိုတံပိုးကျသွားတာကြောင့်အခြေခံစားအုပ်ဈေးနှုန်းတွေအဆမတန်ထိုးတက်သွားတယ်လို့ WFP ပြောခွင့်ရ Half Verhusel ကပြောပါတယ
် If this situation persists we could see an additional 3.5 million severely insecure Yemenis
ဒီချိန်တိုင်းသာဆက်သွားနိုင်မယ်ဆိုရင်နောက်ထပ်ယမန်နိုင်ငံသားသုံးဆန်းခွဲစုစုပေါင်းလူ12သန်းနီးပါးဟာအစာရေစာငတ်မောခေါင်ပါလူနီးအခြေအနေမျိုးရောက်သွားတာတွေ့ရပါလိမ့်မယ်
2015ခုနှစ်မတ်လကစပြီး ရီမင်အစိုးရကိုပံ့ပိုးပေးတဲ့အနေနဲ့ဟူဒီတဘုံတွေကိုဆော်ဒီအာရေဗျာကဘုံကျဲတိုက်ခိုက်ခြင်းကလေးကဆိုရင်ကလေးငယ်များပြားပါဝင်တဲ့အရသာ 16,000 ကျော်သေဆုံးဒါမှမဟုတ်ဒဏ်ရာရခဲ့ကြပြီလို့ကုလသမဂ္ဂကပြောပါတယ်အဆိုရဆုံးဖြစ်ရတခုမှာဆိုရင်ပြီးခဲ့တဲ့ဩဂုတ်လကညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတခုမှာဗတ်စကားတစ်စင်းကိုမှန်ပြီးကလေးငယ်အယောက်40အပါအဝင်လူ90သေဆုံးခဲ့ရပါတယ်။ရီမင်ကလေးငယ်၄သိန်းလောက်ဟာအရန်ကိုစိုးရွားတဲ့အာဟာရမပြည့်ဝမှုတန်ကိုခံစားနေကြရပြီးနှစ်သန်းနီးပါးကတော့စိုးရွားတဲ့အာဟာရမပြည့်ဝမှုတန်ကိုခံစားနေကြရတယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကပြောပါတယ်။အစားအစာမရှိတာနဲ့အသက်ကကျန်းမာရေးဆုံးရှုံးမှုခံယူနိုင်တဲ့အခြေအနေမရှိတာကြောင့်ကလေးငယ်တွေနေ့စဉ်လူသေဆုံးနေကြရတယ်လို့လည်းပြောပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းဟိုဒိုင်ဒါမြို့တွင်းနဲ့ပတ်ပတ်လည်မှာတိုက်ပွဲတွေပိုဖြစ်လာပါတယ်။အဲ့ဒီအခြေအနေအောက်မှာပဲလူသားစာနာမှုအကူအညီပေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့ WFP ကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါနောက်ထပ်စိတ်ဝင်စားစရာသတင်းတော်တစ်ပုဒ်ကိုဆက်ပါမယ်။ပင်လယ်သမုဒ္ဒရာပြင်ထိမ့်သိမ်းစောင့်ရှောက်လူသူတွေကကမ္ဘာတဝန်းကမ်းခြေတွေကိုနှစ်ပေါင်း30လောက်တန်ရှင်းလှုပ်ဆောင်ခဲ့ရမှာအမိုက်ပေါင်ချင်းတန်း300လောက်ကိုဆေးယူနိုင်ခဲ့ပြီးအဲ့ဒီထဲမှာပလတ်စတစ်ပစ္စည်းတွေကအများဆုံးလို့ဆိုပါတယ်အခုလိုပင်လယ်မှာရောမြေကြီးထဲမှာပါနစ်မြုပ်နေတဲ့စွန့်ပစ်ပလတ်စတစ်ပမာဏကိုလျှော့ချနိုင်မှုအတွက်စွန့်ဦးတီထွင်လုပ်ငန်းရှင်တွေကနီလန်းရှာတီထွင်နေကြတဲ့အကြောင်း VOA သတင်းတောက် Kevin Ashton ပြပို့ထားတဲ့သတင်းလွှာကိုတော့ကိုညံဝဲအောင်ပြပြပေးပါလိမ့်မယ်ခင်ဗျာ
ပလတ်စတစ်စွန့်ပစ်ပစ္စည်းကြောင့်ပင်လယ်နေနှိုးတိုက်သရဝါကောင်းကြီးတသိန်းလောက်နှစ်စဉ်တည်ဆုံးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီလိုတည်ဆုံးရတဲ့ပြဿနာထဲမှာအချို့ရေစုပ်တောက်တဲ့ပလတ်စတစ်ပိုက်တန်လေးတွေလည်းပါနေတာဖြစ်ပါတယ်ဒါကြောင့်ထိုင်ဝမ်ကျွန်းမှာတော့စွန့်ဦးတီထွင်လုပ်ငန်းရှင်တွေကဒီပြဿနာဖြေရှင်းနိုင်ဖို့တီထွင်မှုအစ်စ်တွေလှုပ်လာပါတယ်။ဝမ်ချန်ကျွန်းဟာ fiber ဆုပ်တောက်တန်ထုတ်တဲ့လုပ်ငန်းရှင်ဖြစ်ပါတယ်
။设计这根植物纤维吸管的时候，就是因为
when we started to design this straw made from plant fiber.
plastic စွန့်ပစ်ပစ္စည်းကြောင့်ပင်လယ်ထဲမှာအထူးသဖြင့်နှုတ်တိုက်ရေသရဝါတွေတည်နေရတာကိုသတိပြုမိလာတဲ့အတွက် fiber အမြင့်တက်ပါတဲ့အပင်တွေသုံးပြီးတော့ဒီအချိုရေဆုပ်တန်ပိုက်လေးတွေကိုထုတ်ဖို့ကျွန်တော်တို့စဉ်းစားမိသွားတာပါ။ဒီ fiber ပိုက်တံမျိုးကိုရေသရဝါတွေမျိုးမိသွားရင်လဲအစာကြည့်လွယ်ပါတယ
်အသစ်တီထွင်တဲ့ fiber ဆုပ်တောက်တံကိုကြံဘက်ကတဆင့်ပြုတ်လောက်တာဖြစ်ပြီးဆွေးမြေ့ပျက်စီးလွယ်ပါတယ် -20 degree celsius အောက်အထိခံနိုင်ရှိပါတယ်ဒါပေမဲ့ဒီလို fiber ဆုပ်တံကိုထုတ်လို့ရမှာတော့စိန်ခေါ်မှုတွေရှိနေတယ်လို့သူကဆိုပါတယ
်吸管它是用压出的制成
There is no way the molecular chains can be as uniform
ဒီ fiber ပိုက်တံတွေက plastic molecule ဖွဲ့စည်းပုံလိုမျိုးတသားတည်းဖြစ်နေတာမဟုတ်တော့ထုတ်လုပ်ချိန်မှာအလွယ်တကူကျိုးလွယ်ပါတယ်အဲ့လိုတနေရာမှာကျိုးပြီးဆိုရင်လဲထုတ်လုပ်ရေးလုပ်ငန်းတွေအကုန်ရက်ကုန်တော့တာပါပဲဒါကြောင့်ထုတ်လုပ်ရေးအပိုင်းမှာအင်မတန်ကိုသတိထားနေရတဲ့အနေအထားမျိုးဖြစ်ပါတယ်
fiber ဆုပ်တံတွေဟာ plastic ထက်၅ဆလောက်ဈေးပိုကြီးပေမဲ့ကုမ္ပဏီတွေကတော့ဒါကိုတိုးပြီးထုတ်နေပါတယ်သူတို့ထုတ်ကုန်ကိုတရုတ်ကုမ္ပဏီ20ကျော်ကဝယ်ယူအားပေးနေပါတယ်ဒီလိုဆုပ်တံသုံးတဲ့လုပ်ငန်းရှင်တွေလာမယ့်ကာလမှာငွေပို300တော့မှာပါထိုင်ဝမ်မှာဆိုရင်2019ကစပြီး plastic ဆုပ်တံတွေမသုံးရတော့ဘူးလို့ကန့်သတ်ထားပါတယ်ကယ်လီဖိုးနီးယားအခြေစိုက် Starbucks Coffee ဆိုင်ကုမ္ပဏီကလည်းနောက်မှ plastic ဆုပ်တံတွေမသုံးတော့ဘူးလို့ဆိုပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြပြသွားတာပါတရင်တော်တွေကတော့ဒီမိနစ်အတွက်ဒီလောက်ပါပဲအခုကတော့အပတ်စဉ်ထုတ်လင့်ပေးနေကြဥအောင်ခင်ရဲ့မြမအကြီးသုံးသက်ချက်ကိုနားဆင်ကြရပါမယ်ကိုညာဝဲအောင်ကပဲကူညီတင်ဆက်ထားပါတယ်ခင်ဗျာ
ရခိုင်ကမ်းလွန်ကသဘာဝဓာတ်ငွေနဲ့တရုတ်သင်းမောတွေတဲဆောင်လာတဲ့ရေနံကိုပိုင်လိုက်နှစ်လိုက်နဲ့ယူနံကိုပို့ဆောင်နေတဲ့အတွက်ကျောက်ဖြူကိုကဘာမှာလူပြိများလာပါလေတကယ်တော့ကျောက်ဖြူအနီးကမဒေးကျွန်းမှာရင်းနှီးစိုက်ကန်းတိဆောက်ပြီးယူနန်ကိုပို့ပေးနေတာဖြစ်ပါတယ်ကျောက်ဖြူအထူးစီးပွားရေးဇုံဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်ဒီအထူးစီးပွားရေးဇုံမှာရင်းနှီးစိုက်ကန်းဆက်မှုလုပ်ငန်းဇုံနဲ့လူနေအိမ်ယာရပ်ကွက်စတဲ့အပိုင်း၃ပိုင်းပါဝင်ပါတယ်အရင်အနီးနဲ့တရုတ်လွှမ်းမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်။သမ္မတဦးသိန်းစင်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညှိနှိုင်းတဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်။ဒေါ်လာ9000ယင်းပြီးဖို့ခံမှတ်တဲ့အတွက် မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်။အခုတော့ဒေါ်လာတန်းတစ်ထောင်ကျော်ပထမရင်းနှီးဖို့ဆုံးဖြတ်တဲ့အတွက်တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ်။
မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်။အထူးစီးပွားရေးဇုံကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်စိုက်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်။ကျောက်ပြူမြို့အရှိတောင်ဘက်မိုင်အနှင်းငယ်အကွာကစစ်တောနဲ့စီမော်ကြီးရွာအုပ်စုအနီးတစ်ဝက်ကမြေအက1300မှာအထူးစီးပွားရေးဇုံတည်ဆောက်ဖို့အကြမ်းမြင်းရထားပါတယ်။အဲ့ဒီထဲမှာရင်းနှီးစိတ်ကန်းအတွက်ဧက50စက်မှုဇုံလုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ယာအတွက်ဧက250တတ်မှတ်ထားပါတယ်။အပိုင်းလိုက်ခွဲပြီးတိဆောက်မယ်ဆိုတော့ရင်းနှီးစိတ်ကန်းကိုအရင်ဆုံးတိဆောက်မဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ရင်းနှီးစိတ်ကန်းဟာအငင်းပွားစရာဖြစ်နေပါတယ်
။ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါတယ်။ဒီကုန်ပစ္စည်းဆယ်ရာခိုင်နှုန်းလောက်သာရင်းနှီးစိတ်ကန်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်ဆောက်ဆရာမလိုဘူးလို့စီးပွားရေးပညာရှင်ရှွန်တန်တော်ကဆိုပါတယ်။ရင်းနှီးစိတ်ကန်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလူတွေဆိုတာကတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အချိုးခံစားရမယ်လို့ပြောပါတယ်။ဒါပေမဲ့စက်မှုဇုံအကောင့်တွေပေါ်လာမှသာအလုပ်အကိုင်တွေရပြီးမြန်မာပြည်သားတွေအကျိုးခံစားရပွဲရှိပါသေး။ရင်းနှီးစိတ်ကန်းကတော့တရုတ်ကိုအများဆုံးအကျိုးပြုလိမ့်မယ်လို့ခန့်မှန်းကြပါသေး။စီမံကိန်းပြီးတဲ့နောက်ပေါ်ထွက်လာမယ့်ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒေးကျွန်းမှာရင်းနှီးစိတ်ကန်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလဲအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးရဲမှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဇုံနဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခံမှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါတယ်
။ကျောက်ပြူဟာစီးပွားရေးနဲ့စက်မှုလုပ်ငန်းအချက်အချာနေရာတွေနဲ့အလွန်ကွာဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါတယ်။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါတယ်။သဘာဝအရေးအမြစ်ကိုအခြေခံတဲ့လုပ်ငန်းတွေအခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ရန်ကုန်အနီးကတီလဝါအထူးစီးပွားရေးဇုံမှာတောင်ပြည်တွင်းကုန်ရန်ကိုတုံးနိုင်မှုနှဲပါနေသေးတာတွေ့ရပါတယ်။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါတယ်။စီးပွားရေးသာမကပဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါတယ်။ရင်းနှီးစိတ်ကန်းဟာကုန်သင်းမောတွေမကပဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စကားလဲဖြစ်လာနိုင်ပါသေး။ကြောက်ဖြူယူနန်တဘာဝတန်ခွင်နဲ့ယင်နန်ပိုင်လိုင်းတိဆောက်ပြီးစီးတဲ့အခါမှာယထာလဘဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါသေး။အခုတော့ကြောက်ဖြူယင်နဲ့စိတ်ကန်းတိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဇင်းညာကိုလက်တွေ့အကောင်အထည်ပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်အပတ်စဉ်တင်ဆက်နေတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါအခုကတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြအောင်ပ
ါဒီတွင်ပါအင်္ဂလိပ်မြန်ကန်စာကန်ဒါမှာယူတယ်ရတယ်လို့အဓိပ္ပာယ်ရတဲ့ get ကိုအခြေခံတဲ့ idiom အသုံးတစ်ချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
get cold feet
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက get get ကဖြစ်တာ cold cold ကအေးတာ feet feet ကခြေထောက်တွေဆိုတော့စစခုငယ်ဓာတ်ရိုက်ဒီဘေကတော့ခြေထောက်တွေအေးဆက်လာတာဖြစ်ပါတယ်လူတွေအနေနဲ့ထို့သဖြင့်အရေးကြီးတဲ့ကိစ္စတစ်ခုလုပ်ရတော့မယ်ဆိုရင်လှုပ်ဖို့အချိန်နီးလာလေးကြောက်စိတ်တွေတန်ပြစိတ်တွေဝင်လာမှုကြောင့်ကျမတို့မြန်မာမှာခြေပြက်လက်ပြားအေးလာပြီးဒူးတွေတုံလာပြီးဆိုတဲ့ဆိုရွေးတွေရှိသလို ADM ဆိုတဲ့သဝိုက်အသေးပဲကလည်းအလားတူတယ်လို့ဆိုရမှာပါကို့ဘွားမှာအပြောင်းလဲဖြစ်စေမဲ့ကိစ္စရပ်မျိုးစသဖြင့်နဲ့ပတ်သက်လို့နီလာလေးကြောက်လာလေးတွေးလေးကြောက်လေးဖြစ်ပြီးမဝင့်မရဲဖြစ်လာတာစိတ်ပြောင်းခြင်းစိတ်ပေါက်လာတာထွက်ပြေးခြင်းစိတ်ပေါက်လာတာတည်ရဲ့ပေါ်ကြောင်စိတ်ဝင်လာတာစသဖြင့်တို့ကိုဆလူတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My best friend John's wedding is next week but I'm getting worried as he seems to be getting cold feet
ကျွန်တော်ခင်ဆုံးတငယ်ချင်း John ရဲ့မင်္ဂလာပွဲကနောက်တရင်ပါလေဒါပေမဲ့လို့လေသူကြည့်ရတာအချိန်နီးလာလေကြောက်လာနေပုံရတော့ကျွန်တော်လည်းသူ့အတွက်စိတ်ပူမိရဲ့ဗျာလို့ဒီပဲရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
My best friend John's wedding is next week, but I'm getting worried as he seems to be getting cold feet.
ခုဆက်လက်ပြင်ပြပေးမှာကတော့
get into hot water.
ဖြစ်ပါတယ်။စာလုံးပေါင်းက GET get into get into ကအထဲကိုရောက်သွားတာ HOT hot WATER water hot water ကရေနွေးဆိုတော့စကားစုတစ်ခုရဲ့လုံးောက်ဓိပ္ပာယ်ကတော့ရေနွေးထဲကိုရောက်သွားတာဖြစ်ပါတယ်။ရင်ွေးတွေကိုကြာသွားတယ်ဆိုကြဲကူကမလွယ်ကြောပြမာတာကတော့တေချာတာဖြစ်ပါလေဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလူတူအနေနဲ့ဒုက္ခရောက်တာပြဿနာအကြီးအကျယ်ကြုံရတာကိုဆိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The two brothers always get into hot water at school as they keep picking fights with other boys
အဲ့ဒီညီကိုနှစ်ယောက်ကကျောင်းမှာအမြဲတမ်းပြဿနာတက်တယ်။တခြားကောင်လေးတွေကိုသူတို့ကသွားပြီးရန်စလေးရှိတယ်လေလို့ဒီပေးရပါတယ်။ဥမာကနောက်တစ်ခါလည်လာကြည့်ကြရအောင်ပါ
။ The two brothers always get into hot water at school as they keep picking fights with other boys.
ခုနောက်ဆုံးတင်ပြပေးမှာကတော့
Get your act together.
ဖြစ်ပါတယ်။စာလုံးပေါင်းက GED get ကပြုလုပ်ဖို့ YOU are your ကအသင်ရဲ့ ACT act ကအပြုမူလို့ရ TOGE THER together ကအတူတကွာဆိုတော့စကုထုံရဲ့တရက်ဒီပေကတော့ကိုလို့ရက်တွေအပြုမူတွေကိုအတူတကွာစုထားပါပေါ့ idiom ဆိုရဲတော့ဒီပေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါဖယိုဖယဲဗယံမရာဟူလို့ဒီလို့စီမရှိကမ်ရှိစနစ်တကျလှုပ်လိလှုပ်ထမရှိတဲ့လူတူကိုစီးနဲ့ကန်းနဲ့စနစ်တကျလှုပ်ဖို့ပြောတာမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is so disorganized. If he wants to be successful in life, he needs to get his act together.
John ကတကယ်ကိုစီးပြဲကမ်းပြဲစနစ်တကျကိုမရှိဘူး။သူ့ဘဝမှာသူ့အနေနဲ့အောင်မြင်လို့တဲ့ဆိုရင်တော့သူလောက်တာကင်တာစနစ်တကျရှိဖို့လိုအပ်တယ်လို့ဒီပေရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John is so disorganized. If he wants to be successful in life, he needs to get his act together.
ဒီသတင်းပါ get go chicken bee တင်ပြခဲ့တဲ့ idiom အသုံးတွေကတော့
get cold feet, get into hot water, get your act together.
တို့ဖြစ်ကြပါလေ။နောက်သတင်းပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါထုတ်လွှင့်ခဲ့ပြီးသားအမေရိကန် EDN အသုံးသောအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာတွားရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်တခြားအပတ်စဉ်ကဏ္ဍတွေနဲ့သတင်းတွေကိုလည်း TV အစီအစဉ်မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်မနက်6နာရီခွဲရှိပါပြီ VOA American တန်ကားနေတင်းငွေနေနေမနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာခုဒုတိယပိုင်းအစီအစဉ်မှာတော့မနေ့ညပိုင်းတော့ဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းကိုကိုလောအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့နေပြည်တော်မှာဒီတစ်ပတ်ထဲမှာပဲကျင်းပပြီးစီးသွားတဲ့ညဉ့်ညဉ့်ထိတ်သိညီလာရဲ့ရလနဲ့ပြည်တွင်းညဉ့်ညဉ့်ရှေလာလာတွေကိုဆွေးနွေးသွားမှာပါအစိုးရတက်မတော်နဲ့အပြစ်ကရဆက်ထားတဲ့တိုင်းဒေသနဲ့ကဖွဲ့တွေကထိတ်တန်းကောင်းဆောင်တွေပါဝင်တက်ရောက်တဲ့ညီလာခံမှာတော့အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆက်ဆွေးနွေးသွားဖို့လက်ခံကြတဲ့အတွက်ဒါအောင်မြင်မှုလို့ဆိုနိုင်ပါသလားနောက်ပြည်တွင်းညဉ့်ညဉ့်တစ်ခုလုံးအတွက်ရှစ်ဆက်နိုင်ရေးဘာတွေများလုံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပြန်နိုင်ဆွေးနွေးသွားမယ့်ပုံကုတ်နှစ်ဦးကိုဟိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အခုလေးလိုက်မှမှရောက်နေကြပါတယ်တူကတော့ကျွန်တော်ပိုမျိုးသားလွမြောက်ရေးအဖွဲ့ချုပ်ကဦးဆောင်နာရကဦးခေါ်ကဖြစ်ပါတယ်နောက်တူကတော့တိုင်းသားရေးကျွမ်းကျင်သူသတင်းစာဆရာဦးမောင်မောင်ဆိုဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြန်နိုင်ဆွေးနွေးမယ့်ပုံကုတ်ရဲ့သုံးသပ်ချက်ဒီကိုကြားချင်ပါတယ်ပထမတစ်ချက်အနေနဲ့ကတော့ဒီပြီးသွားတဲ့ဒီညီလာခံရလတ်နဲ့ပတ်သက်လို့ဆွေးနွေးချင်ပါတယ်ဒီညီလာခံမှာအဆုံးဖြတ်ပေးနိုင်မယ့်ထိပ်သီးကောင်းဆောင်တွေတက်ရောက်တဲ့အတွက်ရလတ်ကောင်းနေရှိရဲ့နောက်အရင်ကတော်မတူခဲ့တာတွေကိုပါဆွေးနွေးဖို့လက္ခဏာတွေရှိရဆိုပြီးပြောတာဆိုရလည်းရှိပါတယ်ဆိုတော့ဟိုအရင်ဆုံးကျွန်တော်ဥက္ကုံဥက္ကာရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုပြောဆိုချက်တွေဒါတွေကတကယ်ပဲအောင်မြင်မှုလို့ပြောနိုင်သလားဥက္ကုံဥက္ကာခင်ဗျာ
ဟုတ်ကဲ့ဘာလို့ဒီအဖတ်ပြောရလဲပြောနိုင်တာလဲဆက်ပါတော့ကျွန်တော်တို့ဒီတော့တော့ဘာဖြစ်နေလို့ဆိုတာတော့မသိဘူးဘာလို့ဒီလိုတော့ဒီလိုတော့ဒီလိုတော့ဒီကနေမှတ်လိုက်တဲ့အမှုတွေနဲ့ဒီတော့အကောင့်တွေပေါ်မှာဖွင့်ကြည့်ရအောင်ကြားနေတယ်ဒါကြောင့်ကျွန်တော်တို့ကအလယ်လမ်းနဲ့အောက်ခြေမှာညှိနေတာအခက်အခဲဖြစ်တော့ stop box ကိုတောင်းပန်တဲ့စိတ်ကြီးတွေပြုလုပ်နေတယ်ဒီပနာမအဒီအဒီငွေတွေဆိုတဲ့ဟာကအောင်မြင်သွားတာပေါ့ဗျာဒီပြုတ်မှုမျိုးကဒီလိုအခက်အခဲရှိတိုင်းမှာဒီလိုရေရင်ကြည့်နေတဲ့အောက်ကြောင့်လေးလေးစားစားနဲ့ဒီလိုဖတ်ထွေးနေကြဆိုရင်တော့နောက်နောက်မှာအာဒီအဖက်ကညံကြအောင်အကောင့်တွေပေါ်တယ်အမှန်တမ်းမှာချုံးမှုသွားနိုင်တယ်လို့ကျွန်တော်တို့သုံးသပ်ပါတော့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဥမောင်ဆိုးရဲ့သဘောထားလဲဆွေးနွေးစီချင်ပါတယ်ခင်ဗျာဥမောင်ဆိုးရဲ့အခုကျွန်တော်တို့ဒီညီလာခံမာဒီထိပ်သီးပုတ်ခေါင်းဆောင်မိုင်းနေတက်လာတယ်နောက်တစ်ခုကတချို့သဘောတူညီချက်တွေရခဲ့တယ်ဆိုပြီးတော့ဟိုကျွန်တော်ကြားပါတယ်ဆိုတော့ဒါအောင်မြင်မှုလို့ဆိုနိုင်သလားဆရာဥမောင်ဆို
းဒီညီလာခံရဲ့အောင်မြင်မှုလို့ပြောလို့ရတာတော့ကျွန်တော်တို့တမရောဆူရနဲ့ဒီတန်သာဒီအီဦးရဲ့ဂျာရဲ့ကွဲလွဲမှုပွင့်လွင်ပေါ်ထုတ်ပြီးတော့ဒါဆွေးနွေးဖို့လိုအပ်တယ်ဆိုတော့ဖော်ပြလိုက်တာပဲဖြစ်ပါတယ်ပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ဒုတိယကြိမ်နှစ်ဖောက်ဆောင်ညီလာခံနေပြီးတော့နှစ်ဖောက်ဆက်ချက်တတိယကြိမ်ညီလာခံကြမှာပြစ်ဆို့နေတဲ့ဒီကျွန်တော်တို့တန်သာရဲ့ကိုပိုင်ကြားထားခွင့်ပြသနာပြီးနေပြသခွင့်ရေးဆွဲရေးနဲ့ပတ်သက်ပြီးတော့ဒီကိန်းသားတွေကခွဲထုတ်ခွင့်ပေးရမယ်ခွဲထုတ်ခွင့်နဲ့ပတ်သက်ပြီးတော့ဒီကွေပေးရမယ်ဆိုတဲ့ပြဿနာကိုကြောက်ပြစ်ဆို့နေတာကိုတနည်းကြော်တော့အခုအချိန်မှာဒါကိုပုံမှန်လေးပြောလိုက်တယ်ဆိုတော့ကျွန်တော်တို့ဒီပြဿနာရှိနေတယ်ရှိနေတဲ့ပြဿနာကိုကျွန်တော်ဘယ်လိုဖြေရှင်းမလဲဆိုပြောလိုက်တာပဲဆိုတော့ပုံမှန်ပြောရင်ဒီတစ်ခေါက်ဒီဒီဆွေးနွေးပွဲမှာဘာသဘောတူညီချက်မှရတော့မတွေ့ပါဘူးဆက်ဆွေးနွေးဖို့သဘောတူလိုက်တာတစ်ခုပဲရှိပါတယ်ဒါပေမဲ့ရှိနေတဲ့ပြဿနာကိုဖြေရှင်းမှုတဲ့ပြုံလင်းလင်းပေါ်ပြလိုက်တာတော့ကောင်းတဲ့အချက်လိုပဲကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဟိုဆိုလိုတာတော့ဒါပြဿနာဆိုတာကိုအတိအမှတ်ပြုလက်ခံလိုက်တာအဲ့တော့ဒါဟိုအစကောင်းတဲ့ခြေလှမ်းတစ်ခုလို့ပြောလို့ရတဲ့သဘောပေါ့
။ဟုတ်ကဲ့ပါရှိတဲ့ပြဿနာကိုအတိအမှတ်ပြုလိုက်တာဒီပြဿနာကိုဖြေရှင်းမှုကြိုးစားလိုက်တာကိုကျွန်တော်တို့ကဒါအစပြုတဲ့ခြေလှမ်းပြအတိအမှတ်ပြုအောင်ပါအရင်ကတော့တနစ်ကျော်လောက်ကရှောင်လွှဲနေတာပါ
ဟုတ်ကဲ
့ပြဿနာရှိနာကိုရှောင်လွှဲနေကျွန်တော်ကပြဿနာမကြည့်ရှင်းနိုင်ပါဘူးပြဿနာရှိနာကိုအသိမှတ်ပြုလိုက်ပြဿနာရှိ ဖြည့်ရှင်းနိုင်မဲ့ခြေလမ်းအစလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးခွန်ဦးကောင်လည်းပြန်တော့မေးချင်ပါတယ်။အခုကျွန်တော်တို့ဒီဒါပေမဲ့ဒီညီလာခံမှာထိတ်တန်းကောင်းဆောင်တချို့ကတက်မယ်မတက်ဘူးအတန်တွေထွက်တယ်။နောက်ဟိုညီလာခံပထမနေ့မှာဆိုရင်လည်းဒီ RCSS ဥက္ကဋ္ဌဘုချုပ်ကြီးရွှေစက်ကနေတူပဲတက်တယ်။ကာချုပ်ကလည်းဒီညီလာခံအစားဆုံးမတက်ပဲဒီအင်းလေးဖောင်တော်ဘုရားဝဲသွားတာတွေ့ရဆိုတော့ဒါရီယာရောဘလို့အများအတိတ်ပဲကောင်းနိုင်မလဲ။အခုတွေ့ဆုံမှုမှာဒါရီယာတစုံတရာအဖို့တက်တယ်လို့ရောပြောနိုင်မလား။ဦးခွန်ဦးက
ဟုတ်ပါတယ်အခုအဖြစ်လို့ပြောရင်လည်းပြောနိုင်ပါလား။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဒီဆက်ပြီးတော့ကျွန်တော်တို့10 plus 10လို့ခေါ်တဲ့ဒီကျွန်တော်တို့အဖြစ်လက်မှတ်ထိုးတဲ့ဆက်ပွဲကအကောင်းဆုံးပဲ။စုံစုံဒီဒီဆက်ရောက်ဖို့ဆိုပြီးတော့အစိုးရနဲ့တက်မတော်ကကဖိတ်ကြားတယ်။ဒါပေမဲ့ကျွန်တော်တို့ကမှစုံစုံဒီတက်နိုင်လို့အခုနဲ့ကိုဆွေးနွေးပြီးတော့ကျွန်တော်တို့ဟာရှစ်ဘက်တက်မယ်နှစ်ဘက်ကြမယ်ကိုဘက်တက်မယ်တစ်ဘက်ကြမယ်ဒါဆိုပြင်အဲ့လိုပြင်နေရင်ကိုကြော်လာပြီးတော့ဆယ်ဘက်စလုံးကစီစီကြောင်းတောင်းနေဆယ်ဦးတက်ဖို့ဆုံးဖြတ်ချက်ရလာတာကကျွန်တော်တို့ဘက်ကဘောအောင်မြင်မှုတစ်ခုပါလားအဲ့လိုရလာပြီးတဲ့နောက်မှာဒါကဆိုရမယ်တပ်မတော်ကကြီးကဲသူကိုအမဲဆုံးပေါ့လားဒီပထမရက်မှာအဲ့ဒါဖွင့်ပွဲပြီးရင်ကျွန်တော်တို့ဒီ၃နှစ်မြောက်ခန္ဓာကျင်းပပြီးတဲ့နောက်မှာကျွန်တော်တို့ဆက်လက်ပြီးတော့စပွဲဝိုင်းရှင်နေပွဲဒီ၃ပါးပတ်ဝန်းကျင်လောက်ကျင်းပဖို့ရှိတယ်ဆိုတဲ့အခြေခံပေါ်မှာကျွန်တော်တို့စီစီရောက်ရှိကြတာ။ဘိုးတော်လည်းပဲနှစ်တွေ့မှာကြတော့ကျွန်တော်တို့စာကိုအစည်းကြုံနေတဲ့မြေလက်ကစာပြီးတဲ့နောက်မှာပေါ့ပထမရက်တင်ကြတာစာပြီးတဲ့နောက်မှာရှင်နေပွဲဆက်လက်ထိုင်နေရင်မရှိတဲ့အခါကြတော့ကျွန်တော်တို့ခဲ့တကယ်စုဆောင်ပါတဲ့ဒီဒီဆွေဦးကောင်းဆောင်တွေကအာတာကိုငွေကကိုရည်ရည်ကြောက်ကတည့်ရကလာမော်လပိုင်းမှာပုံမှန်ရောက်ဖတ်ထိုင်နေတဲ့အချိန်ကကျောင်းသွားတယ်။ဒါကြောင့်ဒီလိုဆိုတော့ဒီလည်းပဲဟာလာကျွန်တော်တို့ရှမ်းဥက္ကဋ္ဌလည်းပဲပြန်မယ်ဆိုပြီးတော့ဒီမော်လပိုင်းမှာပြန်သွားတာဖြစ်ပါတယ်။ဒီတော့ညကစာပွဲမှာကျတော့အားလုံးမျက်နှာတော့ဒီကံဆုံးတော့အဲ့ဒီမှာပြန်ပြီးတော့အပြည့်အဝနေနိုင်တဲ့အခါကျတော့ဒုတိယရက်မှာကျတော့ကျွန်တော်တို့ဒီဆက်ဦးအတိုင်းလာဆက်ဦးကတော့ပြည့်စုံတဲ့ပုံမှန်ပါလေ။ဒီအခုရဘက်ကတော့အတိုင်းကပုံကိုကြတာဥဖောင်းတဲ့တယောက်ပြီးတော့ဒီသမတော်ဘက်ကတော့ဒုတိယကကိုဦးလူချက်ကနေပြီးတော့ကကိုဦးလူချက်ရဲ့ကိုသားတယောက်ပဲဖြစ်ပြီးတော့အဲ့ဒီတော့ဒီမှာပြည့်ရနေတော့ကျွန်တော်တို့ဒုတိယဒီရက်ကတော့အဆုံးဆုံးမြင်ပြီးဗက်ပြည်နယ်နဲ့တယောက်နာတာတွေ့ရပါတယ်ခင်ဗျာ။ဒါကြောင့်အပူပြည့်ရှိမယ်ဆိုလဲအသေးဖွဲလောက်ဖြစ်ပြီးတော့ယာယီအခိုက်အတန့်ပေါ့ဗျာ။ဒီလိုပြည်နယ်နဲ့မရှိခင်တည်းမှာနည်းနည်းအခိုက်အတန့်ဖြစ်သွားတဲ့ပြဿနာပါခင်ဗျာ
။ဟုတ်ကဲ့။ဆရာဦးမောင်စိုးအမြင်ရောခင်ဗျာ။အခုစစဟိုဥက္ကောကတော့အကျယ်တွင်ရှင်းပြသွားပါတယ်။ကျွန်တော်တချို့ခေါင်းဆောင်ပိုင်းတွေဟိုညီလာခံအပြည့်ဟိုမတက်တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟိုအဖို့ထစ်ဖြစ်เสียကိစ္စတခုလို့သုံးသပ်လို့ရမလားခင်ဗျာ။
ဒါကြောင့်မဆိုလို့ရှိရင်ပေါ့ဗျာဒီအခု PPSD ဒီဆယ်ဘွဲ့မှာအဓိကတော့လက်နက်ငယ်အင်အားရှိပြီးတော့မမမမရပ်နိုင်တာတော့ RCSS နဲ့ KNU နှစ်ဖွဲ့ဖြစ်တာ哦ဒီနှစ်ဖွဲ့နဲ့ဒီအစိုးရတပ်မတော်နဲ့စွန့်နေွယ်ကြမှာပြည်ပခတွေရှိတယ်မမတူကွဲလဲမှုတွေကြားတွေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်ပါတယ်ဥပမာ KNU မှာလည်းပဲဥက္ကဋ္ဌမတူလို့လာတွေ့တဲ့လူနဲ့ကျန်တဲ့ KNU ဘိုးဘိုးရဲ့ကြားမှာကွဲလဲမှုတချို့ရှိနိုင်တယ်သို့မဟုတ်အဖေ SS နေလည်းပဲဒီအစိုးရရဲ့သဘောထားကိုလက်မခံလို့မတော်လဲပဲလာတွေ့ရဆိုရအမြင်မျိုးရှိနိုင်ပါမယ်ဆိုတော့ဒါကတော့သိမထူဆန်းဘူးဗျကျွန်တော်တို့ကမတူလို့ဆွေးနွေးနေတာဖြစ်တယ်အဲ့တော့ RCSS နဲ့ဖြစ်စီ KNU နဲ့ဖြစ်စီသို့မဟုတ် KNU အတွင်းပိုင်းမှာဖြစ်စီကိုယ်လက်မှုရှိနိုင်ပါလေဒါကမထူဆန်းပါဘူးကျွန်တော်တို့လိုအပ်တာအခုလက်ရှိလိုအပ်တာတော့တွဲဆောင်ဆွေးနွေးဖို့ပါပဲတွဲဆောင်ဆွေးနွေးမှုမရှိရင်ကျွန်တော်တို့ကအဲ့ဒီနိုင်မှုနေရာမရှိပါဘူးအဲ့တော့မတူတာကျွန်တော်အမြင်ကတော့မတူဘူးဆိုတာအထူးသမို့ပါဘူးမတူလို့အတွက်ကျွန်တော်အနည်း90လောက်စစ်တိုက်နေရတာပါအဲ့တော့စစ်တိုက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်ကျွန်တော်တွဲဆုံဆွေးနွေးဖို့လိုအပ်ပါတယ်တွဲဆုံဆွေးနွေးတဲ့အချိန်မှာအမတူဘူးအပြင်ခါတွေရှိတယ်ဆိုတာဒါထူးဆန်းတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဓိကတော့တွဲဆုံဆွေးနွေးဖို့ကအဓိကကြပါလိမ့်မယ်လို့ထင်ပါတယ်
โอเคเสี่ยวหมองซุซุนนี่อ่ะเจซุบาကျွန်တော်ซุนนี่ဘွဲအတွက်ကိုကိုယ်တိုင်းပါဝင်ซุนนี่ဘို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲလေလိုင်းပေါ်မှာရှင်းနေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီထိုင်းနိုင်ငံကကိုတီးလည်မှုအလဲပေးချင်ပါတယ်ကိုတီးလည်မှုသဘောထားซุนนี่ကျင်တာမင်းမြတ်ညင်တာရှင်းซุนนี่မင်းမြတ်နိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်နေရတော့ဒီအစိုးရအစ်စ်ကလောက်တာတော့ကျွန်တော်နေကသဘောထားမယူသားဘူးဗျဒ တကယ်လို့ရိုးရိုးသားသားမှမကန်လုပ်မယ်ဆိုရင်တော့ကျွန်တော်တိုင်းသားဒေသမှာတို့စစ်တပ်တွေအဝင်ရောက်ပြီးတော့နေရာဝင်ယူဖို့တော့မလိုဘူးဗျတို့ရဲ့စစ်တပ်ကတော့ရုပ်သိမ်းပေးရမယ်နော်မရုပ်သိမ်းမနဲ့အခုဆက်လက်ပြီးတော့နော်စီးဝဲလုပ်တယ်တို့ကတခြားသောအဖွဲ့အစည်းတွေသွားပြီးတော့တိုက်ခိုက်နေတာဒါကျွန်တော်အနေနဲ့တော့ဒါယူသားမှုမရှိဘူးလို့ပဲပြောလို့ရပါတယ်ဗျ
နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကိုစလိုင်းဘွေကုန်းမှာကိုစလိုင်းဘွေကုန်းရဲ့သဘောထားလဲဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျေးဇူးနဲ့တွေ့ဆုံဇွန်နေ့ပြည့်အင်တာမှာကောင်းပါပြီလို့ဆိုတော့သူတို့ဆက်ဆက်နိုင်တဲ့ပုဂ္ဂိုလ်တွေတယောက်တည်းဆွေးနွေးဖို့ကိုနောက်မှလည်းပဲဆက်လက်ရှိပါဖို့လိုတယ်ဒီလိုငင်လာခံတဲ့အရာဆွေးနွေးဖို့အင်တမိုင်းကြီးတယ်တော့တော့သမ္မတကနဲ့ဟိုကုတိုင်းချက်ထောက်ခွင့်ဆိုတဲ့ဥစ္စာယဉ်ကျေးဆုံးဥစ္စာကိုသူတို့ကဟိုမခွဲထွက်ရဘူးဆိုတဲ့ဥစ္စာနဲ့ပြန်ပြီးတော့မှအဲဘာလို့ခွာမလဲဟိုလောင်းကျေးထက်တယ်လို့ပဲလုံလိုက်တော့တိုင်းသားတွေကလည်းကိုပိုင်တက်ထောင်းခွင့်မရှိဘဲနဲ့တော့ဘာရင်းချင်းမှလည်းရနိုင်မှာမဟုတ်ဘူးဘာလဲကျွန်တော်တို့ချေခံပူချီပုံကျွန်တော်တို့ကလူချင်းနေတယ်တော့ဒီထက်မှဟိုမခွေးထွက်ဘူးဆိုတော့အမြင်အချေခံမှုအရထားရတယ်ဆိုတဲ့ပုံစံတက်မလို့ပြက်ကင်တော့ကျွန်တော်ကတော့ဒီတက်မလို့ဒီရတော့ဟို2020နောက်ပိုင်းဒီချိန်မှာတော့မပြီးဘူးနော်အချိန်ဆွေးပြီးတော့မှဆက်လက်ပြီးတော့မှတွားဖို့ပဲနှစ်ချက်စီတိုင်းနဲ့တွားဆက်ခြင်းနဲ့ပုံစံတော့ဆွေးနေပွဲပုံစံတော့ကောင်းတယ်နဲ့ရက်လာကောင်းတော့ဒီမှာလောလောဆယ်ဖြစ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကိုစိုင်းပွေကိုဆွေးနေပြရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနေချင်တာမင်းမြင်နေတာရှင်ဆွေးနေမင်းမြင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တော့ခွဲပြောပါမယ်ပထမဦးဆုံးတစ်ခုတော့တိုင်းသားတွေကိုအားလုံးကျေးဇူးတင်ပါတယ်ဗျာအဲ့ဒီအစီအဝေးတက်ပြီးတော့ရင်းကြီးကြီးနဲ့အားလုံးတင်ယူဝင်းဝင်းနဲ့ပြီးတော့ညီညွတ်တို့တို့တော်တော်လေးခံစားပြီးတော့တင်းကြီးခံပြီးပြောသွားပါတယ်နော်နောက်ကအချင်းမြေပင်ပေါ်မှာတတိရှိမှဟိုစစ်တိုက်လို့ရမယ်ဆိုတာတိုင်းသားရဲ့နယ်မြေဒီမှာတိုင်းသားတွေလက်နဲ့မပြေဆုံးပဲနဲ့တမ်းမတော်တော်မှခုခံနေတာဒါကသူတို့ရဲ့စက်တီသူတို့ရဲ့မျိုးသားရဲ့သူတို့ရဲ့ဒီနေ့ဟိုဒါကောက်ွယ်တာပါနော်ဒါအမေစုကိုဘလို့ပုတ်ခတ်ပြီးပြောတာလည်းမဟုတ်ပါဘူးနမတုံးဝကြဒီစစ်တပ်ဒီဘုဇုံအောင်ဆန်းထောင်ခဲ့တဲ့စစ်တပ်ဖြစ်ပါတယ်ဟိုဥနေဝင်လက်ထက်ကလည်းဘုဇုံအောင်ဆန်းလက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဥနေဝင်လက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဒီဥတိုင်းစီလက်ထက်ကဆွဲထားတဲ့ဥပဒေ2008ဖွဲ့စည်းပုံကိုဘယ်သူမှအတည်မပြုပါဘူးဒီအောင်အတည်ပြုပြီးတော့ဟိုဦးသိန်းစင်ကဒါကိုအကောင့်တွေခေါ်လာတယ်ဆိုပြီးတော့သူကပြောနေတယ်တော့သူကလည်းတက်လာတာလေဒီအခြေခံဥပဒေကိုပြင်မယ်တော့ဒါဟိုတစ်ဖက်ကရေးဆွဲထားဆိုဖြစ်ပါတယ်ဟုတ်ကဲ့ဒါတော့ပါပဲအကိုကြီးဟုတ်ကဲ
့ကိုသမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံပါပဲကိုစိုးဝေသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့အဲ့တော့နေ့ဟို27ရာစုပင်လုံးရာခိုင်ကြီးလားဟုတ်တော့နေ့ကျော်ကျော်တော့ရှိသွားပြီပေါ့နော်။သက်ဆိုင်တဲ့တတော်လေးကိုအချင်းလေးကောင်းသဘောတူရေကလေးတစ်ခုရတဲ့အခါမှာသဘောတူရေကလေးတစ်ခုရတဲ့အချင်းကတစ်ပြိုင်နက်ထက်မှာအဲ့ပွဲလေးကဖြစ်နေတယ်။အဲ့ဆိုတော့ကျွန်တော်ပြောချင်တာတိတ်တဲလို့မပြောနိုင်ပါဘူး။နော်ညီညာရေးညီလာခံရလေ။ကျွန်တော်ပြောချင်တာကတော့နော်ဟိုတက်မတော်အကြီးကဲဖြစ်တဲ့ကာကွယ်ရေးအစိုးရကဟိုပြည်သူ့ရွေးချယ်တင်ရောက်တဲ့တမရကိုအလေးမပြုချင်းဒီတောင်းချေဖွဲ့စည်းပုံဥပဒေကိုမပြည့်မချင်းငင်းငင်းရကျွန်တော်တို့တန်းကြီးအတွက်အလန့်ကွာဝင်းနေလေနေလေဥမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးပြတဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေပို့ပို့ထားစာတချို့ရှိနေပါတယ်တချို့ Facebook ကဟာတွေမဆုမုံမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီvet ဆိုတဲ့အကောင့်ကတော့ငင်းငင်းကြီးကတော့အဖွဲစည်းတိုင်းရဲ့စေတနာနဲ့ဆိုင်ပါတယ်ဗျာတဲ့ကျွန်တော်ကတော့တိုးတက်တယ်လို့ထင်ပေမဲ့အားတော့တိတ်မရပါဘူးလို့ရေးထားပါတယ်ကိုတင့်ဆိုတဲ့အကောင့်ကတော့အချင်းချင်းစစ်တိုက်နေတာနဲ့ဆိုင်အခုလိုမျိုးငိမ့်ညံရေးအတွက်ဆွေးနွေးနေတာကတိုင်းပြည်အတွက်ပို့ပြီးတော့မှရလက်ကောင်းတွေထွက်လာမှာပါအားပေးပါတယ်ငိမ့်ညံရေးအမြန်ရပါစေတဲ့ကာယန်းဆိုတဲ့အကောင့်ကတော့စစ်တပ်ဘက်ကတပတ်ရော့ပါတဲ့မြင့်မတော်ကိုဖြိုခိုင်းနေတာမဟုတ်ပါဘူးရိုးသားမှုကိုစစ်တပ်ဘက်ကဒီထက်ပိုပြီးအမြင်ကျဲဖို့လိုပါတယ်တဲ့လူမျိုးကြီးဝါဒကိုဆွန့်လွတ်ပါတိုင်းပြည်ငွေကြေးတိုင်းပြည်ခြေလက်တွေကိုအကျိုးမဲ့မပြတ်စည်းပါစေနဲ့တဲ့ကိုကိုဆွဲတော်ဆိုတဲ့အကောင့်ကတော့ငိမ့်ညံရေးကတော့မျော်လေတိုင်းဝေးနေစေပါပဲတဲ့ကျွန်တော်မှတ်မိသလောက်ပြောရရင်ငိမ့်ညံရေးဆွေးနွေးပွဲတွေပြုလုပ်တဲ့အချိန်တိုင်းမှာတိုင်ပင်ထားသလားတောင်မသိပါဘူးတဲ့ဥအောင်မင်းဦးဆောင်တဲ့အချိန်ကနေစလို့ယနေ့အထိရှေ့မှာဆွေးနွေးနောက်ကနေစစ်တိုက်နေတာကတော့ယနေ့အချိန်ထိပါပဲဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တွေပေးထားတာပါဆောစောဆွေးနွေးကြတဲ့လူတွေထဲမှာလည်းထောက်ပြတဲ့ကိစ္စတွေကိုကျွန်တော်ပင်တိုင်ဆွေးနွေးတဲ့ပုံစံတွေကိုပြန်ပြီးတော့ဟိုဆွေးနွေးပေးစေချင်ပါတယ်အခု ဟိုတော်တော်များလည်းဘာလို့တက်တက်ပြောနေကြလဲဆိုတော့ညီငယ်ဆွေးနွေးနေမှာတစ်ချိန်တည်းမှာတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကိုဘဝင်မကျတဲ့သဘောထားတွေတွေ့ပါတယ်အထူးသဖြင့်ကတော့ဒီလူတွေကညီငယ်လူလာတဲ့အချိန်မှာဒါဟိုညီငယ်ရဲ့သင်္ကေတနဲ့ဒီစန့်ကျင်ဘက်လိုမျိုးဖြစ်နေတော့ဒါတွေကိုဟိုဘဝင်မကျတဲ့သဘောလို့ပြောရမှာပါဆိုတော့အခုအပြည့်ရထားတဲ့ဖွဲ့တွေနဲ့ရောမရက်တဲ့ဖွဲ့တွေနဲ့ပါတိုက်ပွဲတွေဖြစ်နေတာဆိုတော့ဒီလိုပြဿနာတွေရောဟိုဥက္ကဋ္ဌကဆွေးနွေးစေချင်ပါတယ်ဒီပြည်တွင်းညီငယ်တစ်ခုလုံးအတွက်ဘလောက်တောင်မြန်ဟိုရိုက်ခတ်နေရလို့ပြောလို့ရမှာခင်ဗျာ
ကျွန်တော်ဟုတ်ကြတယ်ငါကတော့အပြည့်အစုံနိုင်ငံရေးအတွက်ဒီအချိန်ကုန်နဲ့ဖြစ်ပေါ်တိုးတက်ရမှာကိုနည်းနည်းနောက်နေတဲ့သဘောပါဒီနိုင်ငံရေးဖြစ်စီချိုးပေါက်သွားအောင်တော့လုံးဝအချိန်မရှိဘူးလို့ပြောတော့ပမာမထောက်ပြကြတယ်အတူတူတိုက်ခိုက်ဖြစ်တဲ့အခါမှာမျိုးရှိပါတယ်မျိုးကတော့ NCA လေးလက်မှတ်ကြည့်ဖို့အချိန်နဲ့မရှိသေးတဲ့အဖွဲ့ကြီးတွေမှာဒီနေ့မြေရစီဝါရေရနော်ဆောင်ရတာသဘောတဘောဝါရဒီပက်ဘဲတွေရှိနေပါလေနောက်ပြီးတော့လက်မရေးထိုးပြီးတဲ့အဖွဲ့တွေမှာလည်းပြည်ထောင်မှုတွေအချို့ရှိနေပါလေအဲ့ဒါကတော့ NCA ကိုလက်မရေးထိုးတော့လည်းပဲ NCA မှာပါတဲ့ပြတ်ထန်းပြတ်တွေလမ်းညွန်ပြတ်တွေဒီဒီပုံလုံးထားတဲ့ဟောအားရတွေအတိတ်ကဖွင့်ဖြေပြတ်တွေကမတူညီတဲ့အခါကျတော့ဒီအဖွဲ့ဒီအပြည်ကြီးကမိမိရဲ့ဆင်ပြေတယ်လို့ဒီတော့အကျိုးဒီပွားရှိမဲ့ပုံစံမျိုးဖွင့်တိတ်တယ်ဖွင့်ပြီးတော့အတိတ်ကကိုဖွင့်တိတ်တယ်ဖွင့်တဲ့အတိုင်းလိုက်လံလှုပ်ဆောင်အောင်ဆောင်ခဲ့ပေါ်ကြတဲ့ခါကြတော့ဒီတမတော်ကတိတ်တယ်ဖွင့်တာတစ်မျိုးအဲဒီထိုးထားတဲ့အဖွဲ့ကြီးကတိတ်တယ်ဖွင့်တာတစ်မျိုးအကောင့်ထဲပုံပေါ်နေမတူတဲ့ခါကြတော့ဒီပြည်ထောင်မှုတွေနားလည်မှုတွေလဲတာဖြစ်နေပါလေဒါကြောင့်ကျွန်တော်တို့အတိတ်ကဖွင့်ချက်တွေကောင်းကဲပေါ်လာတယ်တစ်ခါတည်းဖြစ်အောင်ကတော့ကျွန်တော်ဆက်လက်ကြည့်နိုင်ရမယ်ဆိုတာကျွန်တော်ရဲ့ NCA မှာလည်းရေးရပါလားတိုးတော့ဆက်လက်ကြည့်နိုင်တဲ့အခွင့်အလမ်းကနည်းနေတဲ့ဆက်တော့လက်မထိုးပြီးသားဖွဲ့လဲတချို့ပြည်စင်းမှုရှိတယ်ဆိုတာဒီကျွန်တော်ရဲ့အဲ့ဒီလိုမဖြစ်မကောင်းကြာဖြစ်ပါလားဒါကြောင့်ဆက်လက်ကြည့်နိုင်သွားရင်တော့ဒါတွေကအဒီကောင်းကဲပေါ်လာတဲ့တူနဲ့အတိတ်ကဖွင့်လာတဲ့တူလာမယ်ဆိုရင်တော့ပြည်စင်းမှုတွေညော့နေသွားပြီးတော့ရက်နဲ့ရက်ဆိုင်သွားနိုင်ပါလားတခါကလည်းနိုင်ငံရေးသမီးဘွယ်တွေအချိန်ကုန်ကောင်းလာရင်လည်းဒီဒီဖြစ်ရေးပြုတိမှုတွေကလျော့သွားနိုင်ပါတယ်လို့ကျွန်တော်ထောက်ပြချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်စိုးအောင်ခင်ဗျာအခုကျွန်တော်တို့ဒီညီငယ်ရေးဆွေးနွေးတစ်ချိန်တည်းမှာပဲဒီတိုက်ပွဲတွေဖြစ်နေတဲ့ပြဿနာနဲ့ပတ်သက်လို့ပေါ်လေဟိုတချို့ကအခုတော်တော်များဘဝင်မကျတဲ့သဘောထားတွေလည်းဆရာဦးမောင်စိုးလည်းကြားလိုက်မှာပါဆိုတော့ဒီဒီပြဿနာတွေရောဒီပြည်တွင်းညီငယ်ရေးတစ်ခုလုံးမှာဘလောက်ထိတက်ရောက်မှုတွေရှိနေလဲဆရာ
ကျွန်တော်တို့ဒီဘာပြင်ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းညီညွတ်ရေးနေရင်ကျွန်တော်အစိုးရနဲ့တက်မတော်နေနေရတယ်အပြစ်ခက်ရဆေးကြီးကျင်ညာလိုက်ပြီးတော့ဆွနွေးရင်ကောင်းမယ်လို့ကျွန်တော်တို့အားလုံးကတော့ဒီဝဲသဘောထားတယ်ဒါပေမဲ့ဆွနွေးဘွေးအချိန်ကြာလာတဲ့အချိန်မှာကျွန်တော်တို့မှာပြဿနာရောရှိတယ်ဗျပြဿနာရှိတယ်ဆိုတာတော့ကျွန်တော်တန်တာလက်နက်ဖွဲ့ရည်နဲ့အစိုးရတပ်ဖွဲ့ကြမှာမတူတဲ့အချိန်တွေရှိတယ်ဥပမာဆိုတော့တန်တာလက်နက်တပ်ဖွဲ့မှာဝါမိုင်းလာဧရိယာတွေကတူတက်သူ့အေရီးယားနဲ့သူထိန်းထားတဲ့အခါမှာအပြစ်ခက်ရဆိုင်နဲ့နမိတ်ပြီးသတ်မှတ်ထားတဲ့ပြဿနာမရှိဘူးအဲ့တော့ကျန်တဲ့တပ်ဖွဲ့အများစုကကျန်တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့အများစုကပျောက်ကြားဒေသတွေဖြစ်တယ်ပျောက်ကြားဒေသတွေဖြစ်တဲ့အခါကျတော့အဲအစိုးရတပ်ဖွဲ့ဝင်ထွက်တာနဲ့ပျောက်ကြားဒေသဝင်ထွက်တာတွေကအဲရှင်းဝင်နေတာပေါ့အစိုးရတပ်ဖွဲ့ဝင်လာရင်ပျောက်ကြားဒေသတွေကပြန်ထွက်သွားတယ်အဲပျောက်ကြားဒေသတွေဝင်လာအစိုးရတပ်ဖွဲ့ကြန့်ထွက်သွားရင်ပျောက်ကြားဒေသတွေကပြန်ဝင်လာတယ်ဆိုတာမျိုးရှိတယ်အဲ့တော့ကျွန်တော်တို့ကတစ်ခါအပြစ်ခံရဆဲရေးနဲ့တပ်ဖွဲ့နေရာချထားရေးကိုမလုံနိုင်ကျွန်တော်တို့ကပြဿနာရှိနေတယ်။ဆိုတော့အခု RCS နဲ့ဖြစ်တဲ့ပြဿနာအပါအဝင်အေးကျွန်တော်တို့ကျန်တဲ့တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့ပြဿနာအလုံးမှာတပ်နေရာချထားရေးကိုကျွန်တော်တို့ပြည်ပြင်းမလုံနိုင်ဘူး။ဆိုတော့အပြစ်ခံရဆဲရေးတပ်နေရာချထားရေးကိုမလုံနိုင်ဘူးဆိုလို့ရှိရင်ခုနပျောက်ကြားတပ်ဖွဲ့တွေနဲ့ပြိပခါရှိနေမှာပဲ။ရှိနေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြိပခါကိုရှော့ချဖို့အဲဒီဆွေးနွေးပွဲကိုဘယ်လိုလုပ်မလဲဒါမှမဟုတ်ဆွေးနွေးမှုအခု GMC တို့ဘာလို့ဒီ institution ရှိနေတာ哦ဒီ institution တွေကတဆင့်ဒီအပြစ်ခရဆဲကိုဘယ်လိုရှော့ချမလဲဆိုတော့ကျွန်တော်တို့ကအဲလမ်းကြေကြေဖွင့်ပေးဖို့လိုတယ်ဒါပေမဲ့အခုခက်နေတာတကွာဘာလဲဆိုတော့ပြိပခါတွေဖြစ်ပေမဲ့ဒီဆွေးနွေးတွေကနောက်ကျနေဆိုတော့ GMC ရှိနေမဲ့ GMC မှာတင်းဆွေးနွေးတွေကနောက်ကျနေနောက်ကျတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်မယုံကြည်မှုကပိုများလာတဲ့အနေအထားမျိုးဖြစ်တယ်ဒါကြောင့်မလို့ဒီပြိပခါတွေရှော့ချဖို့အတွက်ရှိတဲ့ institution တွေကိုကျွန်တော်ကကောင်းကောင်းမွန်မွန်နဲ့မြန်မြန်ဆန်ဆန်အသုံးချဖို့လိုအပ်တယ်လို့ထင်ပါတယ်
။ဟ ဟုတ်ကဲ့ဆရာဦးမောင်ဆွဆွနေတယ်ကျေးဇူးပါကျွန်တော်တို့အီးမေးလ်နဲ့ပို့ဖို့ဆွနေထားတဲ့ပုံစံတချို့လည်းရှိနေပါသေးတယ်သူတို့စာတချို့လည်းဖတ်ပေါ်ပြခြင်းပါတယ်ဒီနေ့မှာအရင်ဆုံးကတော့ကျွန်တော်တို့မေတီလာမျိုးကဦးစိန်မောင်ရဲ့စာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
15/10/18ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ထိပ်သီးခေါင်းဆောင်များတက်ရောက်တဲ့နိုင်ငံရေးဆွေးနွေးပွဲဟာထူးခြားတဲ့ဆွေးနွေးပွဲလို့ဆိုရမှာပါဒီမိုကရေစီပြည်ပြောင်းလဲရေးလှုပ်ဆောင်ချက်တွေတိုးတက်မှုတုံ့ဆိုင်နှေးကွေးနေပါတယ်ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုရှေးမတိုးတာပဲရပ်ဆိုင်းနေတယ်လို့ဝေဖန်နေကြချိန်မှာဒီလိုထူးခဲ့တဲ့အရေးပါလာတဲ့ဆွေးနွေးပွဲမျိုးကိုလှုပ်ပြနိုင်တာဟာမျှော်လင့်ချက်တွေကိုရှင်သန်စေပြီးထူးခဲ့တဲ့လှုပ်ဆောင်မှုနဲ့ဝေဖန်သံတွေကိုခြေပလိုက်ရလဲကြတယ်လို့ယူဆပါတယ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများလိုလားတဲ့ဆွေးနွေးပွဲမျိုးဖြစ်လို့ရလက်ကောင်းတွေလည်းရလိုက်တယ်လို့ဆိုကြပါတယ် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအဖို့လည်းဒီလိုတွေ့ဆုံဆွေးနွေးလို့ကြောင်းဖိတ်ခေါ်ရကြတယ်လို့ထင်ပါတယ်တောင်ဝင်းယူအဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးပုဂ္ဂိုလ်ခေါင်းဆောင်များနဲ့တိုင်းရိုက်တွေ့ဆုံဆွေးနွေးခြင်းဟာခိုင်မာတဲ့အဆုံးဖြတ်များကိုရနိုင်တာကြောင့်အတူအလေးထားကြိုဆိုရမယ့်ဆွေးနွေးပွဲနောက်အလားအလာကောင်းများဖြစ်ပေါ်လာစေနိုင်ဖို့စတင်လိုက်ခြင်းဖြစ်တယ်လို့ထင်မြင်ပါတယ်။2020ခုနှစ်မတိုင်မီအတွင်းမှာ NCA အကောင့်တွေဖော်နိုင်မဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံမူတွေချမှတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့ဦးတင်ငွေရဲ့စာဖြစ်ပါတယ်။မြန်မာနိုင်ငံပြပို့ထားတာကိုရန်တိုင်းဖတ်ပြပေးပါအောင်ခင်ဗျာ။
ငင်းငင်းရထိပ်သီးများဆွေးနွေးတဲ့အတွက်မျောလင်းချက်ရှိခဲ့ပေမဲ့ထင်သလောက်တော့ခီးမပေါက်ပါဘူးတခုတည်းသောတက်မတော်ထားရှိရဲ့သဘောတူတယ်ဆိုတာကလည်းရှေ့အများကြီးဆွေးနွေးရအောင်ပါပါခွဲမထွက်ရေးဆိုကူလည်းတိုင်းရင်းသားတွေကလက်မခံသေးပါအခုလိုထိပ်သီးဆွေးနွေးပွဲလုပ်တာကတော့ကောင်းတဲ့အစဉ်လာပါများများဆွေးနွေးမှအဖြေရလိမ့်မယ်လို့လည်းယုံကြည်ပါတယ်လက်နက်နဲ့ဖြေရှင်းခြင်းဟာအဖြေမဟုတ်ပါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိရှိနဲ့နားလည်မှုထားဆွေးနွေးပြီးအဆိုတွေကိုအတိုးလျှော့လုပ်ဆွေးနွေးတာဟာငင်းငင်းရေးလုပ်ငန်းစဉ်ရှေ့တိုးနိုင်မယ်လို့ထင်မြင်ပါတယ်မူတစ်ခုကိုပုံသေးကင်ပြီးဆွေးနွေးနေရင်လည်းငြိမ်းချမ်းရေးအလန်းဝေးနေမှာပါအခုလိုလက်နက်ကင်များအပြင်လူမျိုးစုလိုက်နိုင်ငံရေးဆွေးနွေးပွဲများလုပ်ပြီးထိပ်သီးဆုံးဖြတ်နိုင်တဲ့သူများကိုရွေးချယ်ပြီးအခုလိုထိပ်သီးဆွေးနွေးပွဲများမှာဆွေးနွေးလို့ရှိရင်ပိုပြည့်စုံမယ်လို့ယူဆပါတယ်ဒါမှသာပင်လုံးညီလာခံကြီးမှာဆုံးဖြတ်ချက်များကိုမြန်မြန်ချနိုင်မှာလို့မြင်ပါတယ်ငြိမ်းချမ်းရေးနဲ့ပတ်သက်လာရင်အစွဲကင်းကင်းနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးတက်ပါတယ်ပြည်သူများကလည်းငြိမ်းချမ်းရေးလိုချင်ပါပြီမပါဝင်သေးတဲ့သူများကလည်းပါဝင်လက်တွဲပြီးတိုင်းပြည်ငြိမ်းချမ်းရေးကိုဆောင်ရွက်ကြရင်ပိုအဆင်ပြေတာပေါ့ဗျာပြည်တွင်းစစ်နုံတွေကအမြန်ရုံထွက်ကြဖို့အချိန်တန်ပါပြီဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီမှာတော့ဒီပြီးခဲ့တဲ့ညီလာခံပေါ်မှာမျှော်လင့်ချက်တွေထားတဲ့အတန်တွေကြားပါတယ်ဆိုတော့ကျွန်တော်ဒီညီလာခံမှာတော့ဒီသဘောတူခဲ့တဲ့အထက်မှာပြည်အောင်စုကခွဲမထွက်ရေးကိုယ်ပိုင်ပြဋ္ဌာန်းရေးနောက်တက်မတော်တခုလည်းဖြည်းကိစ္စတွေဆက်ဆွေးနွေးမယ်ဆိုတဲ့အပိုင်းတွေပါလာပါတယ်ဒါတွေကထူးခြားတယ်ဆိုပြီးတော့လည်းအားလုံးကထောက်ပြနေမယ်ဆိုတော့ဆရာဦးကုံကခင်ဗျတို့ဒီလိုသဘောတူညီချက်တွေကဒီနောက်ထပ်ဆွေးနွေးပွဲတွေအတွက်ဘယ်လောက်ထိလက်တွေ့ဟိုအထောက်အကူဖြစ်လာနိုင်တယ်လဲဘယ်လောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လို့များဆရာဦးကုံကလည်းမျှော်လင့်ထားလဲ
ကျွန်တော်အနေနဲ့တော့ကျွန်တော်တို့ဒီအဓိကဒီစစ်မှန်တဲ့ဆက်ဆက်ပြည်အောင်လို့ဒီဖောက်ရေးဒီပြည်တော်စုကိုကျွန်တော်အောင်အောင်မြင်ဒီဖောက်နိုင်မယ်ဆိုရင်ဒီပြည်တော်စုတွေကဒီဘယ်သူမှဘယ်နေနေစိတ်ပိုင်းဘယ်လူမျိုးဘယ်ပြည်နယ်မှဆက်တက်ဖို့အကြောင်းမရှိဘူးဒါကြောင့်လည်းကျွန်တော်ဓာတ်မြေရေးနဲ့ဆက်ပိုင်းကြံစည်နေတဲ့အခွင့်အရေးကပြည်တော်စုရဲ့မှာပြေဝါရမယ်တဲ့ပေါ့အဲ့လိုပုံစံမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကဒီဟောဆက်ပါမျိုးရှိပြီးတဲ့စာသားကိုလည်းဆက်ဖို့မလိုဘူးထို့ဒီဝဲမခွတ်ထွက်ရဆိုတဲ့ကမ္ဘာချက်ကိုလည်းဆက်ဖို့မလိုဘူးဒီခွတ်ထွက်ဆိုတဲ့စကားပါတဲ့အပေါင်းတော်ဝါကကိုလုံးဝမပုံတဲ့ငယ်ကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုဒေါ်သာတန်းတို့ရင်းနဲ့ကိုယ်ပိုင်တတ်တယ်ရရှိရရမင်းဒီပြည်တော်မှုဒီတခုတည်းသောပြည်တော်မှုဖြစ်ပြီးတော့ဟာလာဒီကျွန်တော်တို့ဒီဟောဘောလုံးဝမပြုတ်ခွဲကြရဘူးနောက်ပြီးတော့ကျွန်တော်တို့အဲညနေအစိတ်ပိုင်းမှာ၎င်းပြည်တော်စုကနေပြီးတော့ခေါ်တော့ဆွေးမရှိကြရဘူးဆိုပြီးတော့ဒီစာပါပြင်ဆင်ပြီးတော့ဒီကျွန်တော်တို့ပြည်တော်စုရဲ့ဒီဆောင်မှာပြည်တော်စုကြီးတဲ့ဘာမှမခွဲဘူးဆိုတော့စာသားမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကတော်တော်လေးအလားအလာကောင်းတဲ့ဒီသဘောတူကြရမှာပေါ့ဗျာ
ဟုတ်ကဲ့
အခုကျွန်တော်2008တည်းကဒီစကြအဒီဖာဘာတိုင်းဆက်ပြီးခဲ့တဲ့ခါကျတော့ပြည်တော်စုဟိုအခြေခံမူကလည်းကျွန်တော်ကမရသေးဘူးဆက်ပြီးရဲ့အခြေခံမူကလည်းမကြသေးဘူးအဲ့ဒီအချိန်မှာကျွန်တော်တို့ဒီဖက်ဒရယ်အခြေခံမူတွေမှာ
မပတ်သက်တဲ့ဟာလာဒီခေါ်တော့ကမရှိသေးရတော့ဆိုတဲ့တာမီချက်ဒီမောကန်တာချက်ကဝင်လာတဲ့ခါကျတော့ဒီကျွန်တော်တို့ပေါ်ကြရချေကမူအောက်မှာဓာတ်မှုရေးကိုဗတ်ကြထန်းကိုအချိန်နေအမှန်ပြန်မရှိသေးဘဲနဲ့ဒီစားပါအရင်ရောက်လာတဲ့ပုံမှာတော်တော်လေးအထင်ကြီးဖြစ်လာပါဒါကြောင့်ဒီကျွန်တော်တို့ဒီကိုဗတ်ကြထန်းကိုအပြေဝရရှိတဲ့အာဒီတော်စုမှာဟာလာဘယ်သူမှမခွက်တော့ဆိုမရှိဘူးလို့ပြောရတာသက်သက်တာတာဖြစ်ပါတယ်။ဒါကြောင့်ဒါကိုကျွန်တော်တို့ကဒီစကလုံးအသာပူပြင်ဆင်ပြီးတော့ဒီတော်စုမပြေခွဲရေးဒီတော်စုကဘယ်ဒီနယ်ဘယ်လူမျိုးမှမခွဲထွက်ရေးဆိုတာကျွန်တော်တို့အပြေဆောင်စုနဲ့တွဲပြီးတော့ပေါ်ပြခြင်းဟာပို့ပြီးတော့ခံရမယ်ဆိုကြကျွန်တော်တို့အခုပြပနာကိုပြပနာရှိတဲ့အတိုင်းပြင်နိုင်ပြီးတော့သဘောတူနိုင်တဲ့ဒီချားပေါ့လေစာပါတွေပြင်ဆင်ဖို့သဘောတူလိုက်တာဖြစ်တဲ့အတွက်တိုးတက်မှုလို့ပြောနိုင်ပါလားခင်ဗျာဒီကိစ္စမှာလား
ဟုတ်ကဲ့ပြင်နိုင်ဆွေးနွေးပြီးခဲ့တဲ့ပို့မြို့သားလူမျိုးရေးဖွဲ့ချုပ်ကဦးဆောင်နိုင်ကကိုဟုတ်ကတိုင်းသားရေးကျွမ်းကျင်သူတင်ဆက်ဆရာဦးမောင်ဆိုကိုတိုင်းဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ရဲဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်VOA မြန်မာပိုင်းကတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုဒီဘက်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ညီမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ကအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူမြို့ကစော်ဒီကောင်စစ်ရုံးထဲမှာစော်ဒီသတင်းတော်ဂျမောက်ကရှော့ဂီအသက်ခံရတဲ့ပေါ်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ပြင်သစ်နိုင်ငံသားဝန်ကြီးယွန်းအီဗစ်လိုဒရီယန်ကခါရှော့ဂီတိဆုံးရတာဟာဘယ်သူမှတာဝန်ရှိလဲဆိုတော့ဖော်ထုတ်ဖို့စစ်စစ်ဆက်ဆက်နဲ့အပြင်းထန်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ပါလို့စနေနေ့ကတောင်းဆိုပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့နိုင်ငံသားဝန်ကြီးဟိုက်ကိုမားစ်တို့ရဲ့စနေနေ့ကပူးတွဲထုတ်ပြန်ချက်ထဲမှာလည်းဒီတိဆုံးမှုကိုဖြစ်နိုင်သမျှအပြင်းထန်စုံအုံနှုံးတွေနဲ့ပြစ်တင်ရှုတ်ချကြောင်းပြောထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းဝန်တို့ရဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲဟာလာမယ့်နှစ်အစောပိုင်းမှာဖြစ်ဖို့လာလာရှိတယ်လို့အမေရိကန်ဆိုရအစိုးရတာဝန်ရှိသူတို့ကတောက်ကြနေမှာပြောပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ဦးရဲ့ပထမဆုံးချိန်မကြုံစဘူးထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာအခုလိုဒုတိယကြိမ်မြောက်တွေ့ဆုံကြဖို့နှစ်ဖက်ညှိနှိုင်းနေတာပါ။ကောင်ဆောင်တို့ဦးအနေနဲ့လာမယ့်နှစ်အစောပိုင်းအချိန်တစ်ချိန်လောက်မှာတွေ့ဆုံဖို့လာလာရှိတယ်လို့အမေရိကန်ဆိုရအစိုးရတာဝန်ရှိသူကသတင်းထုတ်တွေကိုပြောပါတယ်။မြန်မာနိုင်ငံမှာမျိုးသားပြန်လည်တင်းမြတ်ရေးတွေအရေးကြီးတဲ့အဓိကအချက်တစ်ချက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အားလုံးပါဝင်ပြီးတွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘရဂနာကပြောလိုက်ပါတယ်။တာဝန်ယူမှုတာဝန်ခံမှုရှိဖို့တဲ့ပထမခြေလှမ်းကတော့ယုံကြည်စိတ်ချရတဲ့အချက်လက်တွေစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းအော်တိုဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုင်းပင်လယ်ကွေ့မှာဖြစ်ပေါ်နေတဲ့ပူပိုင်းမှုနိုင်ငံရဲ့အရှင်ကြောင့်စနေနေ့ညသကောင်ရံအချိန်ကနေနောက်24နာရီအတွင်းမြန်မာနိုင်ငံတဝန်းပြည်နယ်နဲ့ဒိုင်းဒေသကြီးတို့ချို့မှာမိုးရွာမဲ့တတိပိကျက်တရက်ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကစနေည7နာရီခွဲချိန်မှာထုတ်ပြန်ထားပါတယ်။အဲ့ဒီဒေသတွေထဲမှာပဲခူးရန်ကုန်အေရဝတီတနင်္သာရီကယားကရင်နဲ့မွန်ပြည်နယ်တွေပါဝင်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေးဗ်မက်ဂနက်စ်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့သစ်မှာရွှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပြီပါ။
This program has come to you from the Voice of America, Washington.